မြန်မာနိုင်ငံတွင်မြေယာသိမ်းတာနဲ့ပတ်သက်လို့အာရှတုခွင်ကော်မရှင်ကကြေညာချက်ထုတ်ပြန်တဲ့ရည်ရွယ်ချက်ကိုသိပြရစေခင်ဗျ။ဟု
တ်ကဲ့ပါ။ကျွန်တော်အာရှတုခွင်ကော်မရှင်အနေနဲ့မြန်မာနိုင်ငံအတွင်းမှာလေယာဉ်မြေဒီကိုအထမသိမ်းနေတဲ့ကိစ္စထိုက်သင့်တယ်လို့ယုံကြည်ပြီးတဲ့နဲ့နောက်ပြီးတော့တခါတောင်သူလေသမားတွေကြီးကသိမ်းဆီးထားတဲ့လေယာဉ်မြေတွေကိုဥပဒေနဲ့အညီသိမ်းဆီးပါတယ်ဆိုပြီးတော့လုပ်နေတဲ့ကိစ္စရပ်တွေဟာလွန်စွာမှပင်မှားယွင်းတယ်။တကယ်တမ်းဥပဒေနဲ့အညီသိမ်းဆီးထားတဲ့ကျော်ကြီးပြီးပြီးတော့ရယူထားတဲ့နေရာမြေကြီးဘာမှမရှိဘဲနဲ့တောင်ယူလေသမားတွေကိုဖိနှိပ်ဖို့အတွက်တမင်သက်သက်လုပ်နေတဲ့ဥစ္စာတွေကိုရတန်းကရပ်ဖို့လူတွေဆိုရည်ရွယ်ချင်တဲ့ကျွန်တော်တို့ဒီနေ့ထုတ်ပြန်ကြေညာခြင်းဖြစ်ပါတ
ယ်။ကြေညာချက်ထုတ်ပြန်ဖို့အဓိကအကြောင်းရင်းကဘာပါလဲခင်ဗျာ
။ကျွန်တော်တို့ရခိုင်တမတော်အစိုးရလက်ထက်တုန်းကနိုင်ငံတော်ရုပ်ပြဖွံ့ဖြိုးရေးစီမံချက်ပြီးနောက်ပြီးတော့တခါဒီတက်တီတိုးချဲတဲ့အခါမှာလိုအပ်တဲ့ညီနေရာကြီးနောက်ပြီးတော့တခါစီးပွားရေးအတွက်လောက်ကန်ဆောင်ရွက်ဖို့အတွက်သိသိသားရဲ့ညီနေရာကြီးစတဲ့ဥစ္စာတွေဒါလိုအပ်တဲ့ပုံမများပြားနေရပြီကျွန်တော်တွေ့ရတယ်အဲ့တော့ဒီလွတ်တော်အနေဖွဲ့ပြီးတဲ့ကော်မရှင်ကတွေ့ရှိချက်ကိုပဲဗမာပြည်အတွင်းမှာစစ်တပ်ကသိမ်းထားတဲ့ညီဧက25သိန်းကျော်ရှိတယ်ဆိုတော့ကျွန်တော်တွေ့ရတယ်အဲ့တော့အဲ့ဒီလိုသိမ်းထားတဲ့ညီတွေကိုသုံးမပြုနိုင်တဲ့အခြေအနေမှာမူရင်းပိုင်ရှင်ဖြစ်တဲ့တောင်ကြီးလေသမားတွေပြန်ပြေးရမှာဖြစ်တော်လဲပဲပြန်ပြေးတော့ကျွန်တော်တွေ့ရတယ်ကာကွယ်ဦးစီးချုပ်ငွေဘိုးကြောင့်မြောင်းလိုက်ရတယ်ပြန်ပြီးမယ်လို့ပြောဆိုညာလည်းပဲဒီအောက်ခြေအဖွဲ့စည်းအာဏာပိုင်အဖွဲ့စည်းတွေကကြီးတဲ့ညီစင်းကရာရှိတွေနဲ့ပူပေါင်းပြီးတော့တောင်းလေသမားတွေပြန်ပြီးသေးဘူးဆိုတာကြီးကျွန်တော်တွေ့ရတယ်နောက်တစ်ခါကျွန်တော်တို့ဒီမှာရခိုင်တပ်မတော်အစိုးရ2010ခုနှစ်မှာတန်းခဲ့တဲ့ဥပဒေနှစ်ခုကျွန်တော်တို့ရှင်ကြာကြာတွေ့ရတာရှိတယ်အဲ့ဒါကတော့တပ်မတော်စီမင်းသားရနယ်နိမိတ်ဆိုပြီးတော့တတ်မှတ်ဖို့ဥပဒေပြဋ္ဌာန်းတဲ့ကိစ္စနောက်တစ်ခါဒီကာကွယ်ရေးဝန်ကြီးဌာနအဆောက်အုံကြီးဆောက်လို့ရှိရင်မြေနေရာတွေသိမ်းဆည်းနိုင်တယ်ဆိုတော့ဥရီနဲ့ပတ်သက်လို့ထုတ်ပြန်ထားတဲ့ဥရီနှစ်ခုကျွန်တော်တို့တွေ့ရပါတယ်အဲ့တော့ရခိုင်သိမ်းထားတဲ့မြေကြီးတွေကို2010ခုနှစ်မှာပြဋ္ဌာန်းတဲ့ဥရီရပြည်ဝင်ဖြစ်အောင်လုပ်နိုင်ဖို့အတွက်ကြိုးပမ်းနဲ့ကြိုးပမ်းမှုကတော့ကျွန်တော်တို့ဒီနောက်ဆုံးမိကျောင်းကန်ဒေသကိုတပ်မတော်စီပင်ဧရိယာဆိုပြီးတော့သတ်မှတ်ပြီးတော့ဝင်ရောက်ခြံခတ်တဲ့ကိစ္စရပ်တွေဟာဒီဥရီတွေကိုအသက်သွင်းဖို့ကျူစားတဲ့ဖြစ်ရည်ပဲဆိုတာတွေကိုကျွန်တော်တွေ့ရတယ်
။အဲ့ဒီလိုလှုပ်လာလို့အာရှလူခွေကော်မရှင်ကဒီတောင်သူလယ်သမားတွေဘက်ကနေတောင်းဆိုတာတွေကိုရှိပါသလားဆရာ
။ဒါတွေကမလုပ်သင့်တဲ့ကိစ္စတွေဖြစ်တဲ့အတွက်ကျွန်တော်တို့ဒေသခံပြည်သူလူထုတောင်သူလယ်သမားတွေရဲ့အမြင်တွေကိုမူလပိုင်ရှင်ထံပြန်ပေးဖို့အတွက်အာရှလူခွေကော်မရှင်ကနေပြီးတော့မြစ်တရခံတောင်းဆိုတာ။နောက်ပြီးတော့တခါဒီလေမီစိမ့်တဲ့ကိစ္စတွေနဲ့ပတ်သက်လို့ဌာနထုတ်ဖို့ပြတဲ့လူတွေနောက်ပြီးတော့အင်းဖွဲဥတွေနဲ့ဖန်စီချင်းခံရတဲ့ဒေါ်မင်းမီဒေါ်မင်းမီခိုင်ကိုတန့်စင်ထဲတို့ကိုလည်းအများဆုံးလှုပ်ပေးဖို့လိုအပ်တယ်ဆိုတာကိုကျွန်တော်တို့ဒီနေ့ပြင်ညာချက်ထုတ်ပြန်ပြီးတော့ဒီပြရခြင်းဖြစ်ပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးဆရာတို့အာရှလူခွင့်ရေးကော်မရှင်အနေနဲ့ဘာဆက်လုပ်ဖို့အစီအစဉ်ရှိပါလဲခင်ဗျာ
ကျွန်တော်တို့အာရှလူခွင့်ရေးကော်မရှင်အနေနဲ့ကတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံရေးရဖိနှိပ်ခံရတာတွေနဲ့ပတ်သက်လို့ဆက်လက်ပြီးတော့နိုင်ငံတကာသိအောင်ဆောင်ရွက်သွားဖို့ရှိတယ်။နောက်ပြီးတော့တခါဒီဆိုရဥတွေမဲ့လုံနေတဲ့ကိစ္စရပ်တွေကမလုံသင့်တော့ဘူးဆိုတာကိုလည်းကျွန်တော်တို့အနေနဲ့ဆက်ဆံရဝန်ကြီးဌာနနိုင်ငံတော်အကြီးအကဲတွေကိုအသိပေးကြောင်းကြားပြန်ရနေကျွန်တော်တို့ဒီလောက်ဝဲလုံနေပါတယ်။
ကျေးဇူးအများကြီးတင်ပါခင်ဗျာ
။ကျေးဇူးတင်ပါ